စကိုင်းတိုင်းဒေသကြီးကတာခရိုင်ထီးကြိုင်မြို့နယ်တွင်ကမရသိန်ကြီးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်အဆောက်အဦတချို့မီးလောင်ခဲ့ပါတယ်။စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းကနေရာတချို့မှာစစ်တပ်ကနေမြေရှင်းလင်းရှာဖွေတာတွေကိုဆက်လုပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းဒေသကြီးကတာခရိုင်နယ်ကမရသိန်ကြီးရွာတဝိုက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်မယ်ထင်တဲ့နေရာတွေကိုစစ်ကောင်စီကဒီကနေ့ဇန်နဝါရီလ13ရက်အစောပိုင်းကတည်းကတိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။မရသိန်ကြီးရွာကတော့ကချင်ပြည်နယ်နဲ့ကပ်နေတဲ့ကတာခရိုင်နယ်ကထီးကျန်းမြို့နယ်9မိုင်လောက်အကွာမှာရှိပါတယ်။ရွာပေါ်ဘုံကျဲတိုက်ခိုက်တာကြောင့်ရွာထဲကစာသင်ကျောင်းအပါအဝင်အဆောက်အဦတို့ထိခိုက်ပျက်စီးခဲ့တယ်လို့ထီးကျန်းဒေသခံတို့ကပြောပါတယ်
။ဟုတ်ကဲ့လေရင်ကတော့ဒီမနက်မှလာကြည့်တော့ဗမာဒီနေ့ပြည့်စုံနိုင်ပါလေ။အဲမရသိန်ကြီးနဲ့အညီတော်မဟုတ်ရ။အဲ့တော့အဲ့ဒီကတည်းကသူကဘုံဘိုးလဲသုံးနေရတယ်သူတို့ပြစ်နေပြီးတော့မှမနေ့ကကျတော့အဲ့နအမီတို့ကယူအောင်သူရောက်ခဲ့တော့ပေါ့ပြောမှဝင်လို့လုပ်တော့တော်တော်များများပေါ်ပြီးအနေနဲ့အချင်းပေါ်လေအထူးတွေရှိတဲ့ခါကျတော့အဲ့ဒါကိုသူဆင်းနေတဲ့အနေနဲ့ဒီမင်းကတက်ကျောက်ကြတဲ့နဲ့ကြီးတော့တော့ပေါ့ကြီးကြီးတော့တာတော့အဲ့ယူအောင်ဝတ်ထီတော့ပြေယူအောင်ကစတင်ကြောင်းကိုကြည့်တယ်ယူအောင်လေးကသုံးနေတော့ကြီးတော့တာတော့လည်းလည်းဆင်းနေပေါ့ဗျာကျွန်တော်ပဲယူရတဲ့ဒီမကတ်နိုင်ကြတဲ့နေစားကြီးတွေ့တယ်ဘလောက်ထိတိကြလဲတော့လုံးဝပြင်ရတော့တုံးနေပြီဒီလိုပဲပေါ့ပြီးတော့မှကိုဘကတော့ခုချိန်ကြီးတော့တလိန်သွားချိန်မှာတော့ထိလိုက်တယ်ရတဲ့သင်းရင်တော့မရှိဘူးဗျာခေါင်းသာကြည့်တော့အကုန်လုံးမကြီးပါတော့ကြည့်လို့ရတော့နည်းနည်းပြည့်လို့ကျောင်းနေကျွန်တော်တို့ဒီမှာမရှိသေးဘူ
းစစ်ကောင်စီတပ်တွေဟာလွန်ခဲ့တဲ့3ရက်လောက်ကတည်းကအင်းတော်မျိုးဘက်ကနေခြေတက်လာတာဖြစ်ပြီးထီးကျိုင်းမျိုးကိုဗိုလ်ဓူးနေကရောက်ရှိစခန်းချပြီးတဲ့နောက်အနီးအနားနေရာတွေကိုနေမြေရှင်းလင်းနေတာလည်းဖြစ်ပါတယ်ဒေသခံတွေကတော့စစ်ကောင်စီတပ်တွေရောက်လာတဲ့အတွက်ကြိုတင်ပြီးကြေးရွာတွေကိုစွန့်ခွာထွက်ပြေးတင်းရှောင်နေကြပါတယ်။ကတာမြို့နယ်ကမိုးဒါကြီးကြေးရွာကိုလည်းမနေ့ကစစ်ကောင်စီကလေရင်နဲ့ဘုံကျဲတက်ခိုက်တာကြောင့်နေနေမီးလောင်ကျွမ်းခဲ့ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိနေနိုင်တဲ့နေရာတွေပေါ်စစ်တပ်ကနေမြေရှင်းလင်းတက်ခိုက်တာပြီးအခုရက်ပိုင်းစစ်တိုက်လုပ်နေတာပါ။အနောက်မြောက်တိုင်းစစ်ဌာနချုပ်ရှိတဲ့မုံရွာနီးရင်းမပင်ခရိုင်ပလဲမြို့နယ်ကအုံနောက်ကျောင်းမှာလဲဇန်နဝါရီလ10ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့လို့ဒေသခံတွေထွက်ပြေးခဲ့ကြပါတယ်။ရွာထဲကိုစစ်သားတွေဝင်လာလို့ရွာသားတွေထွက်ပြေးခဲ့ရတယ်လို့ပလဲမြို့ကတူကပြောပါတယ
်။ရှင်းနေအစိုးရရွာထဲမှာသူတို့မှုထတာရွာကရှိတဲ့အိမ်ကြီးတွေကစားကြရီပေါ့ဗျာဆန်နေပါလေဆိုရင်အကုန်လုံးလမ်းနေပါလေကိုဖြန့်ကျက်ဖြစ်တာဘာသာတွေကကစင်ကလေးအနဲ့ပြည့်ရတော့ဆရာတချို့ဆိုရင်အိမ်မှာအကန့်ခန်းတော့ရထက်ပါလေငွေတို့ပြည့်တွေပါလေတော့မှပြုတ်ကျတာတွေပါလေဆိုရင်အကုန်လုံးသူတို့ကကောက်ယူကြတယ်ပါလေအဝေးတွေပေါ့အခုဗရဏီဆရာကမိတ်ဆွေတွေကြွားနေပါလေမှာရွှေ့နေကြတာလည်းရှိတယ်တချို့တော့ဝက်တွေကတော့ရောက်ကြတွေပါရဲ့တော့ဝင်ကြတာပေါ့ဗျာမိတ်မလူတွေပါရဲ့တော့ကြွားမှမရှိဘူးပြဘေးရွာလေးတွေမှာပဲနေကြတော့
အဲ့ဒီသားဘက်မှာစစ်တပ်ကအင်အားဖြည့်နေပြီးထိုးစစ်ဆင်ဖို့ပြင်နေပုံရတယ်လို့ပလဲ PDF တာဝန်ရှိသူတူကလည်းပြောပါတယ
်စစ်ကောင်စီဒီတပ်ဘက်ကဒီအလုံးရင်းနဲ့အင်အားပြတ်ပြီးတော့အခြားနေမြေဒေသကြီးရအတွင်းထိသူတို့ဟိုထိုးစစ်ဆင်ဖို့ပြင်ဆင်ပြီးတော့လှုပ်ရှားနေတာကိုရှိရတယ်အဲလက်ရှိသူတို့ကဆော့ဆော့ပိုင်းကပုံနှကားကိုသူအမီးရဖန်ဆီးဖို့ရန်စီရဲပုံနှကားဖန်ဆီးမှုတမျောက်သွားတဲ့အခါမှာဒီလက်ရှိပလဲမျိုးနယ်ကိုတော့အလုံးစင်းနဲ့ထိုးစစ်ဆင်ဖို့ပစရိကြီးမှာလှုပ်ရှားမှုရစတင်ပြီးလုပ်နေတာ။မီဒီယာတွေကလုံးဝစောင့်ကြည့်နေထားတဲ့လိုက်လံပြီးတော့ဟိုကျွန်တော်တို့အနေထားလိုက်ရေရှားမှုပဲရှိနေတယ်။ဘယ်လိုအနေထားရကျွန်တော်တို့ရှင်ဆိုင်လို့မဖြစ်သေးတဲ့အခါမှာတော့ထိတဲ့တကယ်ကုန်းကတော့မရှိသေးဘူး။အဲဒီထိတဲ့ဒီထဲသူတို့တိုးချစ်လာပြီးအဲ့လိုလုပ်လာမှဆိုရင်တော့အဲတက်ဆိုင်ရာကျွန်တော်တို့ရဲ့နီးပြီးပါနဲ့ကျွန်တော်တို့ရဲ့အဲဒါပုံစံမျိုးတွေကတော့ဖက်သက်ကနေပြီးတော့ကျွန်တော်တို့ပြန်လည်ခုခံတော့တော့အပြင်အနေထားမှာပဲရှိကြဟုတ်
။စစ်ကောင်စီတပ်တွေနေမြေရှင်းလင်းနေတဲ့နေရာတွေကကာကွယ်ရေးအဖွဲ့တွေအားကောင်းတဲ့တချို့နေရာတွေပေါ်လေကြောင်းတက်ခိုက်တာတွေကိုလည်းအားဖြည့်ပြီးတော့လုပ်နေပါတယ်။စစ်ရေးအရလူအရင်လေကြောင်းကနေတက်ခိုက်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းပြောထားပါဗျာ။